မြန်မာစစ်တပ်အာဏာသိမ်းခဲ့ပြီးနောက်ပိုင်းလပေါင်း20တွင်အနည်းဆုံးအရက်သား6000ကျော်အသက်ခံခဲ့ရတယ်လို့ Norway အခြေစိုက် Peace Research Institute ကဒီနေ့အစီအကံစာမှာထုတ်ပြန်ပါတယ်။ဒီအစီအကံစာမှာပါတဲ့အရေးအတွက်ဟာကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေကထုတ်ပြန်ခဲ့တဲ့အစောပိုင်းထုတ်ပြန်ချက်အရေးအတွက်တွေထက်တိတိတတ်တာများနေပါတယ်။မြန်မာနိုင်ငံအတွင်းကတေဆုံးမှုတွေကိုရေးတွက်ခြင်းလို့နာမည်ပေးထားတဲ့2021စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းအရက်သားတွေထိခိုက်သေဆုံးမှုနဲ့ပတ်သက်တဲ့ဒီအစီအကံစာမှာ Peace Research Institute ရဲ့မြို့နယ်အခြေပြုပြိပခစောင့်ကြည့်ရေးစနစ်နဲ့တခြားအချက်အလက်အရင်းမြစ်နှစ်ခုကိုပေါင်းစပ်ကိုးကားထားတာပါ2021ခုနှစ်ဖေဖော်ဝါရီလ1ရက်နဲ့2022စက်တင်ဘာ30ရက်ကြာလပေါင်း20အတွင်းမြန်မာစစ်တပ်ကြောင့်တည်ဆုံးခဲ့တဲ့အရက်သား3000ကျော်ရှိခဲ့တဲ့အကြောင်းကိုလည်းအစီအကံစာကထောက်ပြပါဗျ။တစ်ဖက်မှာလည်းဒီကာလအတွင်းစစ်တပ်အာဏာသိမ်းမှုစန့်ကျင်ရေးအဖွဲ့တွေရဲ့လက်ချက်နဲ့တည်ဆုံးသူအရက်သား2000ကျော်ရှိနေတယ်လို့ဘသူဘဝရေလို့တိတိကျကျမပြောနိုင်တဲ့သူတွေကြောင့်တည်ဆုံးခဲ့တဲ့သူအနည်းဆုံး1000ရှိတယ်လို့လည်းရေးသားထားပါဗျ။ဒီလိုအရက်သားတွေအသက်ခံရတဲ့အပေါ်မှာစောင့်ကြည့်မှတ်တမ်းတင်တဲ့စနစ်ပူပြီးခိုင်မာတိုးတက်အောင်လှုပ်ဆောင်ဖို့ကုလသမဂ္ဂကိုတိုက်တွန်းထားတဲ့အပြင်အကြမ်းဖက်မှုတွေအဆုံးသတ်ပြီးအရက်သားတွေကိုကာကွယ်နိုင်ရေးဆွေးနွေးကြဖို့တက်ဆိုင်ရာအဖွဲ့အစည်းအားလုံးကိုလည်းအစီရင်ခံစာကတိုက်တွန်းထားပါတယ်။ဒီအစီရင်ခံစာနဲ့ပတ်သက်လို့ NUG ဘက်ကရောစစ်ကောင်စီဘက်ကပါတုံ့ပြန်မှုတစုံတရာထွက်လာတာမတွေ့ရသေးပါဘူးရှင်။